မင်းတပ်မြို့မှာစစ်ကောင်စီတပ်နဲ့ CDF တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ခွဲကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်အရေအတွက်ကဒိုးလာနေပါတယ်။ပေါင်မြို့နယ်တောင်ပိုင်းကစစ်ဘေးဒုက္ခသည်တွေမှလည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းတွင်းကစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ဒီဇင်ဘာ18ရက်ကစလို့ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးစစ်ဆင်နေတဲ့အတွက်ဒေသတစ်ဝိုင်းမှာစစ်ကောင်စီတပ်တွေနဲ့ CDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုတိုက်ပွဲတွေရဆက်ဆိုးလို့ဖြစ်နေတဲ့အတွက်မင်းတပ်မြို့နဲ့အနီးဆုံးဖြစ်တဲ့မကွေးတိုင်းစောမြို့နယ်ကြောက်ထုမြို့နယ်ခွဲကစစ်ပေးဆောင်စခန်းကိုစစ်ပြေဒုက္ခသည်တွေထပ်မံရောက်ရှိလာနေတယ်လို့ကြောက်ထုဒုက္ခသည်စခန်းစီမံခန့်ဝေကော်မတီတာဝန်ရှိသူတူကအခုလိုပြောပါတယ
်။18ရက်မြို့တွေကဒီတောင်ပေါ်ဒီကနေရီကိုသူတို့ထိုးစစ်တန်းစင်မီရောလေထူးစီစင်မီရောဒီနယ်ကစပင်းဆောင်နေကြတယ်လို့ဒီကြောက်ထူးတွေကဆင်းပြေးလာကြတာပါပေါ့ဒီကြောက်ထူးကတော့ကျွန်တော်ဒီမင်းတပ်နယ်နဲ့အနည်းဆုံးနေတာပေါ့လေအနည်းဆုံးနေတာပေါ့ပြီးတော့ဒီကြောက်ထူးမျိုးကတော့လောလောဆယ်ရတော့သူကတော့ဒီနည်းနည်းလေးလုံဆောင်တယ်လို့ပြောရမလားပေါ့ဒီဘက်မှာကျွန်တော်လောလောဆယ်ထူးစီမရှိတော့လေဒီမှာကတော့လုံးသာစူးကြတဲ့သဘောပေါ့ကျွန်တော်လက်ရှိကတော့3000ဝန်းကျင်ရှိနေတာပေါ့3000ဝန်းကျင်ရှိနေတာပေါ့မတဆပ်ပြီးတော့ဒီတူလာတယ်ပေါ့လေဒီတူလာတဲ့ဒီတော့ကျွန်တော်တို့လည်းသိကြတော့ကြောက်လို့မရသေးဘူးနော်။ဟိုဘောဒီလောလောဆယ်ကတော့ကျွန်တော်တို့နေရာထန်ချင်းတော့သူတို့ကသူတို့ရောက်လာတဲ့စပီးချောင်းနေခံဖို့နေရာထန်ချင်းတစ်ချက်ဖြစ်နေတယ်ပေါ့။ဆောင်နဲ့လွေးတယ်ပေါ့လေဒီဆောင်ရပြီဆိုတော့အရင်အင်းနေတဲ့ချိန်ဆိုတော့ဒီဆောင်လေးချွဲပေါ့လေကျွန်တော်တို့ဒီဆန်းစီဖားပေါ့လားဒီပုံမျိုးတော့လက်လောရည်ကြည့်လို့အနေလာပေါ့
။ရောက်လာတဲ့စပီးဒုက္ခတွေရာကြောက်ထုမှရှိတဲ့ဒုက္ခတွေစကမ်းမှနေထိုင်ကြရသလိုနေရာတိုင်းကမလုံလောက်တဲ့အတွက်တချို့မှလည်းမြို့ပေါ်ကအိမ်တွေမှာစုပေါင်းဟားရမ်းပြီးနေထိုင်ကြရတာတွေရှိနေပါတယ်။ကြောက်ထုမြို့ပေါ်မှာစစ်ကောင်စီကဖွင့်လှစ်ပေးထားတဲ့စစ်ကြောင်စခန်းတွေရှိပေမဲ့လည်းလာရောက်ခိုလုံသူအနည်းငယ်သာရှိပါတယ်။တဆက်တည်းမှာပဲမကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းကဝန်ကျုံကြွာသားတွေဟာရွာထဲမှာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့အတွက်တောတောင်တွေတွေစစ်ပီးရှောင်နေရတယ်လို့ပေါက်ဒေသခံတူကပြောပါတယ
်။တိုးရဲဒီမှာဒီစစ်ကြောင်တဲလေးတွေဖွင့်ပြီးတော့နေရတယ်ဝန်ကျုံသူတို့ဆိုရင်မင်းမလောင်ဘူးဒါပေမဲ့ဟိုရောမှာတို့ဒီချူစိုးရီအဆိုင်ချတာတော့ဖြူစိုးရီရေးဖြစ်ပါတယ်အဆိုင်ချတာတော့ကျွန်တော်တို့ရောလည်းပြန်မြေအဲ့တော့တိုးရီကမှနေတယ်တချို့ကြောင့်ဟိုဘူးလေးရောအမျိုးလေးရှိတဲ့နေရာရှောင်းနေတာရှိတယ်တချို့ကြောင့်တော့တိုးရီတဲမှာဒီစစ်ကြောင်တဲလေးတွေဖောက်လို့နေတယ
်မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းဟာစစ်ကောင်စီတပ်တွေမကြာခဏဆိုလိုနယ်မြေရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားပါတယ်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းပေါင်မြို့နယ်တောင်ပိုင်းကကင်းမရွာကိုမီးရှို့သွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပြီးရွာသားနှစ်ဦးမီးလောင်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာတချို့မီးလောင်မှုမှာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့လည်းအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေပါတယ်ခင်ဗျာ။